to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါ။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ American နဲ့ Canada တာဝန်ရှိသူတွေကုံသွေးဆိုင်ရာသဘောတူညီချက်ရရှိ Washington မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေကြပါတယ်။လူခွင့်ရချုပ်ပေါင်းမှုတွေဝေဖန်ခံရပေမဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ငြိမ်းချမ်းဆုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်မယ့်သတင်းစာရီမှာတော့ရခိုင်မြောက်ပိုင်းကျမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေနီရှင်းလင်းမှုတွေအတွင်းလူခွင့်ရချုပ်ပေါင်းမှုတွေနဲ့ပတ်သက်လို့နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရရှိခြင်းတို့အကြမ်းဖက်မှုတွေကိုကိုရိမျက်မြင်ကြုံခဲ့ရတဲ့သူတွေဘက်ကအစစ်စေးခံဖို့အသင့်ပါပဲလို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တချို့ကပြောဆိုလိုက်ပါတယ်
။မတင်တွေပါတွေယူထားနိုင်ခဲ့ရရှိတယ်။ဒါကတော့နင်းနေပဲ။နိုင်ငံတကာကအဲ့ဒီနင်းနေကိုပဲရတာ။အဲ့ဒီနင်းနေကိုရပြီးတော့သူတို့ကအဲ့ဒီအပေါ်
မောင်နှောမျိုးမျိုးတကြီးကြေးရွာသားဦးလာထွန်းပြောသွားတာပါ။ဒါအပြင်တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်ပွားနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ခက်ခဲတွေကိုဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်ပြီးအကြံဉာဏ်ပေးတင်ဆက်တဲ့ရေဒီယိုအစီအစဉ်တစ်ခုရှိနေပြီဖြစ်တဲ့အကြောင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်နဲ့ဆွေးနွေးမယ့်ကိစ္စဟာမိမ့်မိန်နေပြီးပြည့်ပြည့်နိုင်ပွဲမြောက်ရှိရဲလို့မြောက်ကိုရီးယားကစာရေးပြီးသတိပေးလိုက်တဲ့အကြောင်းဆရဲစိတ်ဝင်စားပွဲသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။မြောက်အမေရိကန်လွတ်လပ်စွာကွန်ဆိုရေးသဘောတူညီချက် NAFTA ကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေချိန်မှာပဲပေါ်အမေရိကန်နဲ့ကနေဒါနိုင်ငံကစစ်ဆင်ညှိနှိုင်းမှုတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကွန်ဆိုရေးသဘောတူညီချက်တွေဒီသတင်းပတ်ထည့်ရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။အမေရိကန်ကွန်ဆိုရေးကိုယ်စားလက်ရောဘတ်လက်တီဇာနဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကတော့အစောပိုင်းဆွေးနွေးမှုတွေမှာအလွန်အမင်းအပြူသဘောဆောင်တဲ့အကြောင်းပြောဆိုထားပြီးအသေးစိတ်တွေကိုတော့ဒီနေ့ဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူညီချက်မှာမက္ကဆီကိုနိုင်ငံဘက်ကကားထုတ်လုပ်ရေးလုပ်ငန်းမှာရရှိမဲ့ခံစားခွင့်တွေကြီးကြီးမားမားရှိနေတာတွေ့ရတဲ့ကြောင်းကနေဒါနိုင်ငံအတွက်အလားအလာကောင်းတယ်လို့မျှော်လင့်တဲ့အကြောင်းလဲကနေဒါနိုင်ငံချိုင်းဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူထားတဲ့ NAFTA စာချုပ်အရမတော်ရင်နဲ့နှုတ်ထွက်ပစ္စည်းတွေပေါ်အခွန်ကောက်ခံမှုနဲ့ပတ်သက်လို့ကာလချက်ရှိအငင်းပွားနေတာတွေကိုဘယ်လိုပုံစံဖြစ်ရှင်းမလဲဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဝါရှင်တန်မှာရှိနေကြဆဲဖြစ်တဲ့မက္ကဆီကိုကွန်ဆိုရေးကိုယ်စားလှယ်ဖွဲ့နယ်လေကနေဒါနိုင်ငံရဲ့ဝန်ကြီးတွစ်ဆုံမှုစီစဉ်ထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီချက်ကိုအသေးစိတ်ညှိနှိုင်းရအောင်မှဖြစ်ပေမဲ့အမေရိကန်ကွန်ဆိုရေးကိုယ်စားလှယ်ကတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာအလုပ်ကိုင်တွေဖန်တီးပြီးနိုင်ငံစလုံးအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။
ဒီခရစ်စနေနေ့ကကွယ်လွန်သွားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မကိန်းရဲ့အောက်မေ့ဂုံပြုပွဲအခမ်းအနားကိုအရီဇိုနာပြည်နယ်ဝါဒီကနေ့စတင်ကျင်းပပါရယ်ဂျွန်မကိန်းဟာအရီဇိုနာပြည်နယ်ကိုစားပြုလွှတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်ကိုစားပြုခဲ့သူပါပြည်နယ်မြို့တော်ဖီနီကာလွှတ်တော်မှာဂျွန်မကိန်းရဲ့ရုပ်အလောင်းကိုတည်တဲ့အခမ်းအနားနဲ့အောက်မေ့ဂုံပြုကြမှာဖြစ်ပြီးနောက်ပိုင်းမှာတော့အများပြည်သူတွေကိုလာရောက်ကာရဝပြုခွင့်ပေးမှာဖြစ်ပါရယ်ဆာပနာအခမ်းအနားကိုအရီဇိုနာမှာသတင်းပတ်ကုံအထိကျင်းပမှာဖြစ်ပြီးဂျာရာပလေးနဲ့မှာတော့ဂျွန်မကိန်းရဲ့မိသားစုဝင်တွေမိတ်ဆွေတွေအစိုးရတာဝန်ရှိသူတွေနဲ့အတူဖီနစ်မြို့မှာပဲအများပြည်သူတွေတက်ရောက်တဲ့စာပနာအခမ်းအနားကျင်းပမှာပါ။တောက်ကြနေမှာတော့မြို့တော်ဝါရှင်တန်မှာဂျွန်မကိန်းရဲ့အောက်မေ့ဂုံးမျိုးပွဲကျင်းပပြီးသူ့ရဲ့ရုပ်အလောင်းကိုလွှတ်တော်ဆောက်အောင်နဲ့မှာထားရှိမှာဖြစ်ပါတယ်။ဝါရှင်တန်ဒီစီက National Cathedral မှာစနေနေ့ကျင်းပမယ့်စာပနာအခမ်းအနားမှာတော့သမရဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုံးမျိုးစကားပြောကြမှာပါ။မကိန်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ် Annapolis ကသူတက်ရောက်ခဲ့တဲ့ American ရေတပ် Academy မှာမြောက်နာမှာဖြစ်ပါတယ်။ဂျွန်မကိန်းဟာအုန်းနောက်ကင်ဆာနဲ့အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့စီစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖြတ်သိမ်းလိုက်ပြီးရပိုင်းချံမှာပဲတောင်ကိုရီးယားနဲ့ပူးတွဲစီရေးလက်ချက်မှုတွေရှင်းနေတဲ့ပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းဆက်မှာနျူကလ িয়ার ခင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေပြည်ဆန်ဆန်ကတိပေးခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွဲစီရေးလက်ချက်မှုတွေကိုစိုင်းငံ့ထားမယ့်အကြောင်းရုတ်တရက်ကြေညာထားပါ မြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့နွေရာသီမှာပို့ထွက်စည်းလေးချင်းမှုကိုဆိုင်းငံ့ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်ဖို့ဂရီပိထာမျိုးမဟုတ်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဂျေမက်တစ်ကပင်ဒဂွန်စစ်ထာနေချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်။နောက်ထပ်စည်းလေးချင်းမှုတွေကိုဆိုင်းငံ့သွားဖို့အစီအစဉ်မရှိသေးကြောင်းလဲပြောဆိုခဲ့တာပါ။ဇွန်လတတိယဆနေပွဲပြီးဆုံးပြီးနောက်မှာတော့စင်ကာပူနိုင်ငံမှာရရှိခဲ့တဲ့သဘောတူညီချက်ဟာအမှန်ဝင်အောင်မြင်မှုတရားဖြစ်ကြောင်းတမန်ခန့်ကပြောခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုဆုံးသက်ပြီဖြစ်ကြောင်းလည်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ဒါပေမဲ့လည်းတိုးတက်မှုအနေချင်းအတွက်အပြန်အလှန်အပြင် Facebook တန်ခတ်မှုတွေကိုရှင်းပေါ်ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့တယ်လို့အရေးယူမှုတွေရှင်းပေါ်မပေးရင်နျူကလ িয়ার လုပ်ငန်းတွေအားလုံးရပ်ဆိုင်မှုအမေရိကန်ရဲ့တောင်းဆိုချက်တွေကိုငင်းဆန်ရကစစ်ဆင်ညှိနှိုင်းမှုတွေလည်းရှေ့မထိုးနိုင်ပဲဖြစ်နေရတာပါ။
နီကာရာဂွာနိုင်ငံမှာနိုင်ငံရေးလူမှုရေးမတည်ငြိမ်မှုတွေပိုဆိုမလာအောင်နိုင်ငံတကာကကြားဝင်ဟန်နာဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လူမှုဖူလုံရေးခန်းစားခွင့်တွေကိုဖျက်တောက်ဖို့သမ္မတဒန်နီယယ်အိုဒင်ဂါကစီစဉ်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ဧပြီလ18ရက်နေ့ကစလို့အစိုးရရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုတော့ဒီကနေ့ထုတ်ပြန်တဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့အစည်းအဝေးခန်းစားမှာဖော်ပြထားပါတယ်။ဆန္ဒပြပွဲတွေကိုအစိုးရကနေနေရမှာသမ္မတကိုထောက်ခံသူလက်နက်ကအရတားတွေဟာဆန္ဒပြသူတွေကိုတိုက်ခိုက်မှုတွေချိန်ချောင်းမှုတွေလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့နဲ့ပူပေါင်းနေနေတဲ့လောရတွေ့ရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဧပြီလကဆက်လို့လူပေါင်း300ကျော်တိုက်ဆုံပြီးတော့ 2,000 လောက်ဒဏ်ရာရခဲ့တယ်လို့နောက်ထပ်လူ300ထက်မနည်းဟာလည်းဆန္ဒပြပွဲတွေမှာပါဝင်မှုဆက်နွယ်ပတ်သက်မှုတွေအတွက်အရေးယူခံရကြောင်းလည်းအစိုးရခန်းစားကဖော်ပြခဲ့တာပါ။လက်ဆက်ဖြောက်ခံရတဲ့ကိစ္စတွေအတင်းအကျပ်ဖန်ဆီးမှုတွေနဲ့ညှဉ်းပန်းနှိပ်စက်ခံရကြောင်းတိုင်ကြားချက်အများပြားကိုလည်းအစိုးရခန်းစားမှထည့်သွင်းထားပါတယ်။ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့အမှန်အတိုင်းသိနိုင်ဖို့လူခွေရေးချိုးပေါက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့နိုင်ငံတကာစုံစမ်းစစ်ဆေးမှုဒါမှမဟုတ်ရင်လည်းအမှန်တရားဖော်ထုတ်ရေးကော်မရှင်တရားဖွဲ့စည်းဖို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်အယ်ဟူစိန်ကတိုက်တွန်းထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19kHz 15653ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 4335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ပုံတွင်းညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဝေဖန်ခံရပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကိုစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ငြိမ်းချမ်းရေးဆုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးဖွဲ့ရဲ့ထင်းထင်းနာနီကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အခက်ပြင်းထန်မှာပြီးခဲ့တဲ့နေ့ထဲဖြစ်ခဲ့တဲ့ brief cut တွေအတွင်းလူညွေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒေါ်ဆန်းစုကြည်ကလည်းအစိုးရခေါင်းဆောင်တူဦးဖြစ်ဟန်တာကိုပြုတ်ကွက်ခဲ့ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်ဌာနငြိမ်းချမ်းညွှန်ကြားရေးမှူး Olaf ကျော်စတော့ကတော့နိုဘယ်ဆုရှင်တူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းမှုပြဋ္ဌာန်းထားတာမျိုးမရှိခဲ့ကြောင်းအမေရိကန်ရုပ်သံ CNN သတင်းဌာနကပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲသက်ဆိုင်သူတွေအားလုံးအနေနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေတက်တာရအောင်ကြိုးပမ်းမှုနဲ့ဖိနှိပ်မှုတွေအဆုံးသတ်ဖို့လည်းတိုက်တွန်းခဲ့တာပါ။ဒေါ်ဆန်းစုကြည်ကတော့နေအခြေရုပ်ချက်ခံနေရတဲ့အတိုက်ခံခေါင်းဆောင်ဘဝမှာပဲဒီမိုကရေစီတိုင်းသားရေးနဲ့တင်းမြေရေးကြိုးပမ်းမှုတွေအတွက်1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေအတွက်ဖိအားပေးတဲ့အနေနဲ့နိုင်ငံကဒေါ်ဆန်းစုကြည်ကိုပေးရထားတဲ့ကွန်ပျူတာတွေကိုရုပ်သိမ်းမှုတိုက်တွန်းမှုတွေလည်းထွက်ပေါ်နေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲ့နေဩဂုတ်လတဲ့လူညွန်ရေးကိစ္စကန်တွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARS စွန့်ရောက်အုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရွန်ဂျာမွတ်စင်နေပေါ်လူခွေချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမျိုးမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရည်ရွယ်မှုတွေရှိခဲ့ကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ်
။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကျူးလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တာနိုင်တဲ့အာဏာရှင်နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးသူ့ကိုပြစ်တင်လို့မရဘူးလို့အမေရိကန်အချက်လက်တော်လူများစုကောင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါရယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရက်စက် မိုရီနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတာတန်တရားမရှိဘူးလို့လဲ Riders သတင်းထောက်တယောက်ရဲ့အမေကို Mitch McConnell ကဖြေကြားသွားပါတယ်။လုံခြုံရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလဲ Ranger အရေးအမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီသတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကိုက်ညီမှုရှိတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ် Nikki Haley ကပြောပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းက Ranger မွတ်စလင်တွေအပေါ်လူမျိုးတုံးလောက်အောင်လူတွေအစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေမကအုပ်စုလိုက်မရင်ကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့လဲတောင်းဆိုထားတာပါ။ဒီလိုကြမ်းကြုတ်ရဆက်တဲ့လို့ရတဲ့တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဘက်ကဒါပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့ထီလူခွင့်ရချုပ်ဖို့မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားတယ်လို့ရွှေညားဆိုတဲ့အသုံးအနှုန်းကိုလည်းအတိအမှန်မပြောပါဘူး
။ရခိုင်ပြည်နယ်မှာပြည်ရဲ့အနေနဲ့ကျေကျေပြပတ်တွင်ရဝင်းကြမုစင်းနေပေါ်လူမျိုးတုံးလောက်လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂစုံစမ်းရေးဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေကပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွေချုပ်ဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိတန်းကောင်းဆောင်6ကိုလူမျိုးတုံးတပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရဆမှုတွေအတွက်စုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးဖွဲ့ကတင်းနာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။မြန်မာဆွေကပြောခွင့်ရဦးစော်ထေးကတော့အချက်အလက်ရှာဖွေရေးဖွဲ့ဆေးလွတ်ဖို့တောင်းပေးခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလက်ခံမထားကြောင်းနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကမှားယွင်းတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းနိုင်မှုအစိုးရကစုံစမ်းရေးကော်မရှင်တခုဖွဲ့စည်းထားတဲ့အကြောင်းဒီနေ့ထုတ်အစိုးရကတင်စားတွေမှာပြောဆိုထားပါရဲ့။မနေ့ကအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့တကားပွဲဆွေးနွေးပွဲကျင်းပရမှာတော့ကုလသမဂ္ဂအချက်လက်ရှာဖွေဖွဲ့ရဲ့တင်းနာနေကထုတ်ပြန်တဲ့အကြံပြုချက်တွေနိုင်ငံတကာလူ့ဖွဲ့စည်းတွေကကုလသမဂ္ဂဖွဲ့စည်းတွေကပါအလေးနဲ့ဆောင်ရွက်ချက်ကိုလည်းအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းပြောဆိုခဲ့ပါတယ်
တောင်ဆူရာနိုင်ငံရဲ့ဆွေးဝါးလာတဲ့ငါးနှစ်ကြာပြည်ရင်းစစ်ကြီးအဆုံးသတ်စင်မဲ့ညဉ့်ညရဲ့တဘောသူညီချက်နောက်ဆုံးမူကြမှာလက်မှတ်ထိုးဖို့တောင်ဆူဒွန်တဘုံကောင်းဆောင်ရစ်ခ်မာချာကဆုံးဖြတ်လိုက်ကြောင်းကြားနေညနေလူတယောက်ကပြောပါတယ်။ဒီလအစောပိုင်းတုန်းကတောင်ဆူဒွန်သမ္မတဆယ်ဗာကီးယားနဲ့အာနာမျှဝေမဲ့တဘောသူညီချက်ကနအူးမူကြမှာမာချာကလက်မှတ်ရေးထိုးခဲ့ပေမလို့ပြည်နယ်ရေးနယ်နိမိတ်အရေးတွေနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ထားတာရရှိနေတာကြောင့်ပြန်လည်ပြင်ဆင်ထားတဲ့မူကြမ်းကိုတော့လက်မှတ်ရေးထိုးဖို့ညှင်းဆိုခဲ့တာပါ။ကြာတာပတိနေမှာတော့ဆူဒန်ကြားနေညနေသူတွေနဲ့အပြင်းထန်ဆွေးနွေးပြီးတဲ့အခါမှာမာချာကလည်းမရည်ထုံမယ်လို့ဆုံးဖြတ်လိုက်ပါတယ်။တောင်အာဖရိကနိုင်ငံကိုပြည်내တာပေးခံခဲ့ရတဲ့မာချာဟာအခုချိန်မှာတောင်ဆူဒန်အစိုးရရဲ့သူတမရ9ယောက်ထက်ကတယောက်အဖြစ်ပြန်ရောက်လာမှာဖြစ်ပါတယ်။တမရနဲ့တဘုံကောင်းဆောင်တို့ကြားအာဏာပြိုင်လူနေမှုတွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေရဖို့မဖြစ်နိုင်ခဲ့တာတွေကြောင့်တောင်ဆူဒန်ပြည်သူထောင်နဲ့တောင်နဲ့ချီတည်ဆုံခဲ့ရပြီးတန်းနဲ့ချီလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်။
အမေရိကန်ပြည်ပေါ်တိုရီကိုကျွန်းမှာပြည်ရဲ့နေစက်တင်ဘာလရဲ့ဟာရီကိန်းမာရီယာတက်ခတ်မှုကြောင့်တည်ဆုံသူအရေအတွက်ဟာ3000နီးပါးရှိခဲ့ကြောင်းလေးလာတွေ့ရှိချက်တစ်ခုကဖော်ပြလိုက်ပါတယ်။တည်ဆုံသူ64ယောက်သာရှိခဲ့ကြောင်းဒေသခံဆွေးနွေးကပြည်ရဲ့ဒီစင်ဘာလထဲကြေညာထားခဲ့ပေမဲ့46ဆကျော်အထိများနေတဲ့အကြောင်းသိရလွတ်လပ်တဲ့လေးလာချက်တည်းရဲ့မနေ့ကထုတ်ပြန်ရမှာဖော်ပြလိုက်တာပါ။မွန်းတိုင်းတင်းခဲ့ပြီးနောက်ဆိုးရွားတဲ့အခြေအနေတွေအောက်မှာထိရတည်ဆုံသူစီးရင်ကိုအပြည့်အဝကောက်ယူနိုင်ခဲ့တဲ့အခြေအနေတွေမရှိခဲ့ကြောင်းလည်းအစင်ကစားသူတို့ထဏလောက်သူတွေကပြောဆိုခဲ့ကြပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကျမ်းပဲတိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရရှိခြင်းတို့လို့ဒီအကြမ်းဖက်မှုတွေကိုကိုယ်တွေ့မျက်မြင်ကြုံခဲ့ရတဲ့သူတွေဘက်ကအစစ်ဆေးခံဖို့အသင့်ပါပဲလို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တချို့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေကိုလေးလေးနက်နက်စဉ်းစားကြဖို့နဲ့နိုင်ငံတကာဥပဒေနဲ့အညီပြစ်မှုကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ပေးနိုင်ရေးမြန်မာဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့ကုလအတွင်းမှုချုပ်ကလည်းတိုက်တွန်းပြောဆိုထားပါတယ်။မတ်စုမွန်စုစည်းတင်ပြထားပါတယ်။
မနေ့အင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလဌာနချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီကပြုလုပ်တဲ့မြမရေးတကပွင့်ဆွေးနွေးပွဲမှာတော့ကုလအတွင်းမှုချုပ်ကမြမနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါရိုဟင်ဂျာမွတ်စလင်တွေပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပြောမကောင်းလောက်အောင်ကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကုလဘက်ကလေးလေးနက်နက်ထက်သွင်းစဉ်းစားမှဖြစ်ကြောင်းနဲ့မြမအစိုးရဘက်ကလည်းအပြစ်ရှိသူတွေကိုအပြစ်ပေးနိုင်ရေးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တာပါတမရော်ကာကွယ်ဦး Zijo, Bojo Muji Meong Lai Bawin, Tasanya Sita Ajike Cha Ugo, Songan Sisibo, Tai Don't Hare, Kula Achele Shapwe, Pwe, Sing Kazaguro, Bingladesh, Rohingya Dokade, Baga Jozo Jang Piovare, Yamazuya Baga Nins and Tare Epomaro, Tate Kanaye Sakanri de Makodai Jongayadu, Nyanye Tate Jayetu Mitazu Miazwa Shine De Lu, Bingladesh Nangan Kos Bazani, Palukali Dokade Sakani, Rohingya Dokade Lepide, Mount of Yoga Jangsia Uma Monga, Piovare.
I think that
ဒီမင်းကြီးရောမှာကျွန်တော်တို့ဖော်ဖော်မှရှိတဲ့အင်းနေရောမှာမဟုတ်စစ်တံရောဒုစစ်တံဖမ်းမှာတောင်ပါတံမှာကျွန်တော်ရတဲ့လို့ခေါက်တာပေါ့ဗျာရခိုင်မြောက်ပိုင်းနေသားစောင့်တက်တဲ့ရဲလုံးကြုံရေးစခန်းတွေကိုအေးအားစေစံဖက်အဖွဲ့ကလူဝေယာတုတ်တက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံးကြုံရေးတွေပကနေမြေရှင်းလင်းမှုတွေအတွင်းမွတ်စလင်ကြေးရွာပေါင်းများစွာမိရှုဖျက်ဆီးခံခဲ တွေလည်းရှိသေးတယ်လို့သိရပါတယ်။မောင်နှံမျိုးကမြို့တကြီးကျေးရွာသားဦးလာထွန်းကတော့အခုကုလကအစီရင်ခံစာပါအဖြစ်ပြက်တွေဟာအမှန်တကယ်ဖြစ်ပျက်ခဲ့တာတွေကဖြစ်စဉ်အချို့သာဖြစ်တယ်လို့ပြောပြပါတယ်
။သူတို့အရင်ကတည်းကခံလာရတယ်ဒါပေမဲ့2008ကတည်းကစားပြီးတော့ကျွန်တော်တို့ကပူပြီးတော့ခံလာရတာပေါ့နော်။မက်တင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်ဒါကတော့နည်းနည်းပဲနိုင်ငံတကာကအဲ့ဒီနည်းနည်းကိုပဲရတာအဲ့ဒီနည်းနည်းကိုရပြီးတော့သူတို့ကအဲ့ဒီအပေါ်အခြေခံပြီးတော့ဖြောနေတာတကယ်လို့ညဒီမှာပြီးသွားတဲ့ဟာတွေအခုလုံးမိဘကိုကြည့်ရင်နိုင်ငံတကာကအခုကတိုက်ခင်းတာသူတို့ကကြည့်ရသေးတာအဲ့ရှင်ဆိုသူကလုံးဝမိဘကိုသူက action ပြုမှာကျွန်တော်ကအဲ့လိုပြောရေးမြန်မာဆရာကကြတော့အမြင်မျိုးပြောတာပေါ့နော်ဒါပေမဲ့ကျွန်တော်ကြတော့ညံ့မြင့်ဖြစ်တယ်ဆိုရင်ဒီမှာဘယ်လောက်ကြည့်သူတို့ကရင်ပြန်ခဲ့လဲနှိပ်ဆဲခဲ့လဲဆိုတာကျွန်တော်ကညံ့မြင့်တတ်တယ်ပဲဒီမှာတူလာတူလီမှာပြီးသွားတဲ့ဟာကျွန်တော်တို့မှာအမှအမှုတွေရှိတယ်တင်ငင်ရှင်းတွေရှိတယ်အတိတွေရှိတယ်အဲ့ဒါဘယ်လောက်တောင်နှိပ်ဆဲတည်တယ်လဲဆိုရင် you are ဖျော်လွန်မိဘကိုသူတို့ကအဲ့လိုဆက်လိုက်တာပြီးတော့တခြားရွာလေးရှိတယ်ဘုတိအောင်တက်မှာဆိုရင်ဟိုမုံနိုးရွာရှိမယ်ဘုရဇင်းရွာရှိမယ်အဲ့လိုမျိုးအညာကြီးပဲသူတို့ကဒါပေမဲ့ဒီဒီတော့မှမီဒီယာမရှိဘူးဘသူ့မှာသူတို့လာခင်းမသိဘူးဆိုတော့အဲ့လိုကျွန်တော်လူတွေကထက်နိုင်တယ်လို့မက်တင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်ဆိုတော့ဒီနိုင်ငံကပြည်တဲ့လူတွေကိုဘာဖြစ်လို့နိုင်ငံတအပြည့်အကျင်းမင်းမဖြိုးနိုင်တာလဲဆိုဒီဟာတစ်ဆက်ရှိတယ်ကျွန်တော်ကနိပေါင်းများစွာခံစားပြီးဒီတကကြတော့အဆူဆုံးကိုခံစားပြီးဆိုတော့ကျွန်တော်ကဒီလူအဆူဆုံးမျိုးကိုကျွန်တော်ကနောက်တဲ့မကန်စားချင်ဘူးကျွန်တော်ဘဝမှာကျွန်တော်နောင်လာနောင်တတွေကဒီလိုအဖြစ်သက်စုတွေကိုနောက်မတွန်းစီရအောင်ဆိုပြီးတော့ကျွန်တော်ကအခုကထောင်းစုနေရတာပြည်တယ်ကျွန်တော်ကပေးဆွေးကြရတာလည်းအင်မတန်များသွားပြီလူသက်သောင်းနှစ်သောင်းကျော်အသက်ခံရတဲ့ဆိုတဲ့ဟာကဒီကျွန်တော်ကပြောတာနဲ့ခုန်ရတာအိမ်ချင်းမှာလူစီရောက်တဘောလျောက်တင်တော့ကျွန်တော်ကဝန်းနည်းနေကြတဲ့အချိန်မှာဒီလိုမျိုးလူသက်သောင်းနှစ်သောင်းနီးပါးကိုသူကအဲ့လိုထလိုက်တဲ့ဟာတွေကကျွန်တော်တို့ကတရားမျှတလို့ရဲအဲ့ဒါ
မြန်မာဆိုရဘက်ကတော့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာမဟုတ်မှန်ကြောင်းညှင်းဆန်ထားပြီးတော့နိုင်ငံတကာနဲ့ကုလကထောက်ပြနေတဲ့ရခိုင်မြောက်ပိုင်းကလူခွင့်ချိုးဖောက်မှုတွေအပေါ်မှာတော့မြန်မာဆိုရကိုတတ်သိအထောက်အထားခိုင်ခိုင်မာမာနဲ့တင်ပြဖို့နဲ့မြန်မာဆိုရအနေနဲ့လည်းစုံစမ်းစစ်ဆေးရေးအဖွဲ့လေးဖွဲ့ပြီးစစ်ဆေးနေပါတယ်လို့တုံ့ပြန်ထားပါတယ်အခုလိုရိုဟင်ဂျာတိမ်းနဲ့ချီမောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံရဲ့အနေအထားကတော့ကမ္ဘာပကဆိုးရီလာနေတဲ့ဒေတာတွေလုံခြုံရေးကိစ္စဖြစ်လာနေတဲ့အတွက်အလေးအနက်ထားစဉ်းစားဆောင်ရွက်သင့်ပြီလို့ချိန်ငယ်ဆွေးနွေးခဲ့ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြထားတာပါဒေါက်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေပဲဖြစ်ပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့တိမ့်နဲ့ချီတဲ့ Ranger ဒုက္ခတွေရဲ့အခက်အခဲတွေဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်းပြီးအကြံဉာဏ်ပေးတင်ဆက်တဲ့ Radio အစီအစဉ်တစ်ခုရှိနေပါပြီတိမ့်နဲ့ချီတဲ့ Ranger တွေဌာနေပြင်ရေးမရေရာသေးတဲ့ကာလတွင်ဒုက္ခတွေတွေလိုအပ်တဲ့သတင်းချက်လက်တွေကိုမျှဝေပေးနေတဲ့အစီအစဉ်လည်းဖြစ်ပါတယ် UNICEF သတင်းတစ်ပုဒ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံက community radio ဌာနတစ်ခုဖြစ်တဲ့ radio NAF ကရိုဟင်ဂျာဒုက္ခသည်တွေတည်ထားရမယ့်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေကြတဲ့ကုတူပလောင်ဒုက္ခသည်စခန်းမှာခိုလုံနေသူတူဖြစ်တဲ့အသက်18နှစ်အရွယ်အဗ္ဒူလာကအတန်လွင့်သတင်းတောက်အဖြစ်တာဝန်ထမ်းနေတာပါ
။ဆရာဒီနာမှာဂရီဟန်တချိုလေ
ရေဂျူဌာနအနေနဲ့စခန်းတွင်းမှာနေထိုင်နေကြတဲ့သူတွေလိုအပ်တဲ့သတင်းအချက်အလက်တွေကိုပေးရပါတယ်။သတင်းအချက်အလက်တွေထုတ်လွှင့်ပြောဆိုပေးရတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆယ်ပဇာကကုတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိနေတာပါ။အတန်လွင့်သတင်းတောက်အဗ္ဒူလာကတကူရောရေဒီယိုအစီအစဉ်တွေလုပ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းတွင်းကအခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုသတင်းထုတ်လင်းတဲ့တခုတည်းသောရေဒီယိုအစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်ပူပန်မှုတွေအခက်အခဲတွေကိုထုတ်လင်းတဲ့အစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်အဗ္ဒူလာရဲ့အစီအစဉ်ကိုတော့တက်နက်မြို့မှာရှိတဲ့ရေဒီယို NAF ဌာနချုပ်ရဲ့အပတ်စဉ်ကဏ္ဍအဖြစ်ထုတ်လွှင့်နေတာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့လိုအပ်ချက်တွေဖြစ်တဲ့အမိုးအကားကျန်းမာရေးတကူရေးတန်ရှင်းရေးနဲ့ပညာရေးဆိုင်ရာကိစ္စလူမျိုးတွေကိုဘယ်လိုဆောင်ရွက်ရမလဲဆိုတာတွေကိုတည်င်းအချက်လက်တွေအခြေခံပြီးအကြံဉာဏ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်။ Radio NAF ရဲ့အစီအစဉ်တွေကိုစီစဉ်သူ Rashidu Hassan ကအခုလိုပြောပါတယ်
။ Here is 1.3 million almost Rohingya people who have suffered different types of problems.
ဒီမှာပြဿနာပေါင်းစုံနဲ့ရင်ဆိုင်နေတဲ့ Rohingya တန်းတုံးနဲ့ရှိပါတယ်။နေစရာပြဿနာ၊ကျန်းမာရေး၊ရေရရှိတကူရေးတန်ရှင်းပြဿနာအဆုံးပါသူတို့အားပေးကူညီဖို့လိုပါတယ
်။အတန်းလန့်သတင်းတော့အဗ္ဒူလာကတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအခုလိုစီစဉ်ထုတ်လွှင့်နေရတဲ့အပေါ်ကြေညာနေသူပါ
။ဒါရီလီယိုဆော်ရီယိုဒီကေအိုင်အိုင်စီတဂျီ
ရေဂျူထနာမှာပြန်ပြီးတော့တင်ယူရတာတွေကလည်းအများကြီးပါ။နောက်ပြီးတော့ရေးကြီးရဲ့သတင်းချက်လက်တွေကိုလည်းကိုယ့်ရဲ့တိုင်ဝမ်အတွင်းကိုပြန်ပြီးတော့ဖြန့်ဝေပေးနေပါရယ်။ဒီလိုလုပ်နေတာကိုမိဘတွေကလည်းသိပြီးတော့သဘောကျကြပါရယ်။
ပြီးခဲ့တဲ့အောက်ဂုလကုံပိုင်းအတွင်းမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိမ့်နယ်ချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ကြရတာပါအကြမ်းဖက်မှုတွေဖြစ်ခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လို့လဲဒီလူတွေဌာနေပြန်နိုင်ရေးအခြေအနေကအခုအချိန်ထိရေရေရာရာမရှိသေးပါဘူးမြမဆွေးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးပါဘူး။ဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်
။မတ်သိန်ကြီးထိုက်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတနင်္သာရီမြို့နယ်အတွင်းရေကြီးရေလျှံမှုတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်အတွင်းစိုးရိမ်ရေမှအထက်ကျော်လွန်နေပြီးရေကြီးရေလျှံမှုတွေဖြစ်ပွားနေတယ်လို့ရေဘေးဒုက္ခသည်တွေကလည်းစာဝတ်နေထိုင်ရေးအတွက်အခက်အခဲအကျက်တဲတွေဖြစ်နေတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့ရေဘေးရှောင်ဒုက္ခသည်တွေကပြောပါတယ်။ဒီအခြေအနေကို VOA တိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါတနင်္လာရီမြို့နယ်မှာရေကြီးမှုတွေဖြစ်ပွားနေပြီးတော့ဒီကနေ့အထိစိုးရိမ်ရေမှတ်ထက်မှရှိနေပြီးရေဘေးဒုက္ခသည်စခန်း10ခုဖွင့်စားရစေလို့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်ရွှေကပြောပါတယ
်။တိုးလိုက်ကြလိုက်တိုးလိုက်ကြလိုက်ရပါ။နာမည်ခွင့်ပြုတော့ဒီစိုးရိမ်ရေမှတ်အောက်ကတော့မဆင်သေးဘူးကွာ။စိုးရိမ်ကစက်ခွန်ပေးပါ။နောက်ဆုံးပြီး19ပေကျော်ကျော်လေးရောက်ရှိသေးတယ်ကွာ။ဒီလိုရောက်ရှိနေတဲ့အရေးတိုင်းပဲကွာတက်ပြီးတော့ရောင်းသွားသေးတယ်။ချိုးနေတဲ့အမြင့်ပိုင်းရအိမ်တွေကျတော့သူတို့အိမ်တွေပြန်ဆင်းသွားတာမျိုးရှိတယ်။ဒါပေမဲ့တော်တော်များများမဆင်သေးဘူးဗျရေချင်ရလည်းတက်လက်ကြလက်ကြလက်ကြလက်ပြည်နေတယ်ခုချိန်လေးရေပြည့်ကဲဆိုင်ကဆက်ခုဖွင့်တာလို့ပဲဗျဟုတ
်တနင်္လာမြို့အတွင်းမှာလည်းဒုက္ခသည်13,000ကျော်ရှိနေပါတယ်ဒီရေဘေးဒုက္ခသည်တွေကိုကယ်ဆယ်ရေးဖွဲ့တွင်နဲ့ပြည်နယ်ဆွေရကနဲ့အကူအညီပေးဆောင်နေပါတယ်ဒုက္ခသည်စခန်းမှာတက်လက်ကြော်ကြနေလာရတဲ့အတွက်စီးပွားရေးရကြက်သဲမှုတွေရှိနေတယ်လို့သွတ်တော်ကိုယ်စားလှယ်ဦးရဲမြင့်ရွှေကပြောပါတယ
်စီးပွားရေးရကတို့ကြက်သဲမှုတွေဖြစ်တယ်ဗျဝိချာပါရှင်တော့တက်တာမရှိဘူးနဲ့တနေ့လုံးစည်းစားပါနေပြက်တာအဲ့ဒီနေရာအဲ့ဒီဒေသတွေကျွန်တော်တို့ဖြည့်ဆင်းနေပါလေဗျာဘာမှဆိုင်လို့မရသေးဘူးဧကနာခေါင်ကျော်တိုင်းပါပဲအဲ့ဒီနေပတ်သက်တဲ့မျိုးစွားတွေလည်းကျွန်တော်တို့ရောက်ပြီးပါပြီရေရမကျသေးတော့ကျွန်တော်ဆိုင်လို့မရသေးဘူးဗျာ
တနင်္လာရီမြို့ဟာနလနီးပါးကြအောင်ရေဘေးဒုက္ခခံစားနေရပါတယ်ဒုက္ခတဲ့စခန်းနေဒေသခံသူကတော့စားတော့နေထိုင်ရေးမှာခက်ခဲရှိလာနေတယ်လို့သဝဲပါဒာနဲ့ခုလိုပြောပါတယ
်စားနိုင်ရေးတော့ပါရောလူအကြီးတော့ဒီဘက်တော့မှစုတ်ကြည့်ရမပြီ
သူပြောသွားတာကတော့စန္နရိစာပိုင်းမှာတော့လူအနေနဲ့အကူကြီးတွေလာပေးတာရှိပေမဲ့တကယ်လူအချက်တွေမရှိတဲ့အခါအတိအရသံငါစားတော့ရေးမှာတော့ခက်ခဲရှိနေပါတယ်ပြီးတော့စခန်းမှာလူပေါင်းစုံနဲ့စုပြုံနေရတော့လူမှုရေးနေထိုင်မှုအပိုင်းမှာကြက်သေးလာနေတယ်လို့သူကပြောပါတယ်
ye jimu than jang ten nai myo twin chang khun le jang pait tha ya de lo tai pinya yin mu taw mi sain ga pyo ba de
lo ke twin ma ji ga raw chi le de ma le ya pi raw tuma raw khun le jang pait tha ba se ba a tchu ja raw le pwet lai de ye ji raw pyan pait lai de a lo myo paw naw a li li la la raw phit da chi da de
ye ji ji jan mu phit bwa sa lo ten nai myo twin ywa paung 30 jaw ye ji khat de lo chang paung 40 khan pait tha ga ya de lo dira khan ni ga pyo ba de ပြီးကြတဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံတွင်စကိုင်းတိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးမွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတို့မှာရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပြီးတော့လူရေသသိန်း4000ခွန်ထောင်ကျော်ရေပေးသိမ့်ရတယ်လို့ရေကြီးရေရှမ်းမှုကြောင့်ဒေဆုံးသူ23ဦးရှိခဲ့တယ်လို့ဒေသရေးနဲ့ပြန်လည်နေရာချထားရေးဝန
ိုင်းကနေဝေဖန်ကြံပေးစာပဲပေးပို့လို့ရင် VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်နဲ့ဆွေးနွေးမဲ့ကိစ္စဟာမှေးမိန်နေပြီးပြက်ပြယ်နိုင်ွယ်ရှိတယ်လို့မြောက်ကိုရီးယားကစာရေးပြီးသတိပေးလိုက်တဲ့အကြောင်း CNN နဲ့ Washington Post သတင်းဌာနတွေကဖော်ပြကြပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြီးခဲ့တဲ့တောက်ကြံနေ့ကမြောက်ကိုရီးယားသွားဖို့စီစဉ်ထားတာကိုမထွက်ခွာခင်နိုင်ပိုင်းလို့မှသမ္မတ Trump ကရုတ်တရက်ဖြတ်သိမ်းခဲ့ရာကြောင့်အခုလိုပြင်းပြင်းထန်ထန်တုံ့ပြန်လိုက်တာလို့သတင်းတွေမှာဖော်ပြထားပါတယ်။နှစ်နိုင်ငံကြားဆွေးနွေးပွဲအထမမြောက်ဖြစ်နေရတဲ့အကြောင်း VOA တန်တမန်ရေးသတင်းတောက် Cindy Singh က American နိုင်ငံသားရေးဌာနကနေသတင်းပေးပို့ထားပါတယ်။ Dawkins Sowin ကပြောပြပေးမှာပါ
။ကောင်းပါပြီ။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကမြောက်ကိုရီးယားနိုင်ငံကိုရေးချိန်မြောက်ခီးစဉ်အဖြစ်သွားရောက်ဖို့အစီအစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump က Twitter ကနေရုတ်တရက်မသွားဖို့တားမြစ်ခဲ့ပြီးတော့ Nuclear လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲအထမြောက်အောင်တရုတ်နိုင်ငံကအကူအညီမပေးဘူးလို့ဆွဆွဲလိုက်ပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကတော့မြောက်ကိုရီးယားကနေဆွေးနွေးပွဲဖြစ်ပြနေပွဲရှိတယ်လို့သမ္မတ Trump ကိုစာရေးပြီးသတိပေးလိုက်တယ်ဆိုတာနဲ့ပတ်သက်လို့အတည်မပြုသလိုညင်းဆိုတာလည်းမဟုတ်ပါဘူး။ဒါပေမဲ့ရုတ်တရက်ခီးစဉ်ဖြစ်လျရတဲ့အကြောင်းပြချက်ကိုတော့အခုလိုပြောပါတယ်။
The entire national security team
just ညောင်လို့ဆိုရေးကောင်စီဝင်အားလုံးပါဝင်ပြီးဒီကိစ္စဆွေးနွေးခဲ့ကြတာပါ။သူတို့အားလုံးကအခုချိန်သွားဖို့အချိန်မတန်သေးဘူးလို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။သမ္မတကလည်းသဘောတူပါတယ်။ဒါကြောင့်သမ္မတကတူတာကနေတဆင့်သူ့ရဲ့ဆုံးဖြတ်ချက်ကိုကျင်းပလိုက်တာပါ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေးလီကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့မြောက်ကိုရီးယားကစိတ်ပြောင်းသွားတာဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ကတော့တားဆီးပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုပြောင်းမှာမဟုတ်ဘူးလို့အခုလိုပြောပါတယ်။
The positive is that we
ကျမတို့ဘက်ကအသာစီရနေတဲ့အနေအထားရှိပါတယ်။အခြေခံအားဖြင့်တို့ရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းနဲ့ရေနံစွမ်းအင်30ရာခိုင်နှုန်းကိုပိတ်ဆို့အရေးယူထားပြီးဖြစ်ပါတယ်။ဒီပိတ်ဆို့မှုတွေကိုကျမတို့အနေနဲ့တင်းတင်းကြပ်ကြပ်စုပ်ကင်ထားတာပါ။ဒါမှသာတို့ဘဏ္ဍာရေးအကျပ်အတည်းဖြေလျှော့ပေးဖို့အတွက်တို့အနေနဲ့တောင်းပန်ခါရလာမှာပါ။
ကာဝေးရေးဝန်ကြီးဂျင်မက်ဒစ်ကလည်းတောင်ကိုရီးယားနဲ့ပူးတွဲစစ်ရေးလက်ထက်မှုတွေပြန်လည်စတင်နိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့အနီးကပ်ပူးပေါင်းညှိနှိုင်းနေပါတယ်လို့ပြောပါတယ်
။ As you know, we took the step to
တည်တဲ့အတိုင်းပါပဲ။စင်ကာပူထိပ်သီးဆွေးနွေးပွဲကနေဖွဲ့ပေါ်လာတဲ့ချစ်ကြည်ရင်းနှီးမှုနဲ့ယုံကြည်မှုအရအကြီးမားဆုံးစစ်ရေးလက်ကျင်နာတွေကိုဆိုင်းငံ့လိုက်တဲ့အဆင့်ထိလှုပ်ပေးခဲ့ပါတယ်။ဒီတစ်ခါတော့ဒီလိုစစ်ရေးလက်ကျင်နာတွေဆိုင်းငံ့တဲ့ကိစ္စထပ်လှုပ်ဖို့အစီအစဉ်မရှိတော့ပါဘူး။
အထက်လွတ်တော်ဒီမိုကရက်လွတ်တော်အမတ်ဘန်ကာဒန်ကတော့ထရမ့်နဲ့ကင်ဂျွန်အွန်တို့တွေ့ဆုံတာကိုသူထောက်ခံပြီးနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေရပ်ဆိုင်းတာကိုတော့သဘောမတူဘူးလို့ပြောပါတယ်
။ Well I thought it was a mistake to end the military.
ဆောက်တဲ့ကစီးလေ့ကျင့်မှုတွေအဆုံးသတ်မယ်ဆိုတာကိုသိမှားတယ်ဆိုပြီးတော့ကျွန်တော်ယူဆခဲ့တာပါ။ကျွန်တော်မထောက်ခံခဲ့ပါဘူး။တွေ့ဆုံဆွေးနွေးတာကိုတော့ထောက်ခံပါတယ်။တန်ကြီးတမန်ကြီးအတုံးချတာတော့အဓိပ္ပာယ်ရှိတယ်လို့ထင်ပါတယ်။ဒါပေမဲ့သိတာထင်ရှားတဲ့ရလဒ်မတွေ့ရသေးပဲမြောက်ကိုရီးယားကိုအလျှော့မပေးသင့်ဘူးလို့ယူဆပါတယ်။
နိုင်ငံဆွေးနွေးပွဲရှေ့ဆက်မတိုးနိုင်ဖြစ်နေတဲ့အချိန်မှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်တန်းအဆင့်ခေါင်းဆောင်တွေနောက်ထပ်တွေ့ဆုံမဲ့သတင်းတွေထွက်ပေါ်လာအောင်လားဆိုတာကတော့တည်တည်ကြွယ်ကြွယ်မသိနိုင်သေးပါဘူးလို့ VOA သတင်းတောက်စင်ဒီစိန်းကသတင်းပေးပို့ထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ29ရက်ပုဒ်ကုနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့မိုးရာသီမှာရေကတဆင့်ကူးစက်ယောဂဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ယောဂကိုဘယ်လိုကာကွယ်နိုင်ပါသလဲ
။ဒီရေမှာရေကိုကျူချက်တာမယ်၊တန်ရှင်းတဲ့ရေကိုတာမယ်။အဲ့ဒါကတော့ကျွန်တော်တို့ဒီပတ်ဝန်းကျင်တန်ရှင်းအောင်ဆိုတော့ဒီအင်္ဂါ၊ဂျင်လုံအင်္ဂါ
အထွေထွေယောဂကုဆရာဝန်ဒေါက်တာနေမျိုးသူပြောသွားတာပါမြမလူတူးနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ရပါမယ်မြမအရေးသုံးသပ်ချက်မှာတော့မြမမီဒီယာအခြေအနေနဲ့အလားအလာကိုဆွေးနွေးတင်ပြထားပါတယ်ဒါ့အပြင်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူတူးနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မိုးရာသီမှာရေကတဆင့်ကူးစက်ယောဂဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ယောဂဖြစ်ဖို့ပိုပြီးလွယ်တာကြောင့်အစားအသောက်ရောတောက်သုံးရည်ပါတန့်ရှင်းစင်ကြယ်ဖို့တေချာဂရုစိုက်ပြီးဝမ်ပြက်ဝမ်လျှော်ယောဂကိုကာကွယ်ရပါမယ်လူလူနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ
်မတန့်ရှင်းတဲ့တောက်သုံးရည်နဲ့အစာအစာတွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂဖြစ်ပေါ်ခံစားရနိုင်ပါတယ်အထူးသဖြင့်အခုလိုမိုးရသည့်အချိန်ကာလတွေမှာပိုပြီးခံစားကြရတာပါမတန့်ရှင်းတဲ့ရည်နဲ့အစာအစာတွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂအပြင်အစာအဆိတ်တင်တာမျိုးကိုလည်းကြုံတွေ့ခံစားရနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဆိုင်းအင်ထက်ကပြောပါတယ
်ဟိုအစာတောက်ကင်တွေတဲ့အခါမှာအဆိတ်ကြောဟိုဘယ်လိုပြောမလဲမချက်ခင်မှာပေါ့နော်လက်ကိုဟိုညစ်ပက်နေမယ်ဆိုလို့ညစ်ပက်လက်နဲ့ပဲချက်ထုတ်မယ်ဆိုလို့ရှိရင်လည်းဒီဖူပိုင်စင်ဖြစ်နေနိုင်တယ်အစာအဆိတ်တင်နိုင်ပေါ့နော်နောက်တစ်ခုကကျတော့ဟိုတချို့ထမင်းကြော်တွေပါတယ်ပေါ့ထမင်းကြော်လိုက်တယ်ဒါပေမဲ့ဒိုင်သေးချာမကြော်ဘူးပေါ့အဲ့လိုအေးပြီးတော့ကြော်လိုက်တယ်ဆိုလို့ရှင်ဘက်စလက်စီးရွှဲဆိုတဲ့အကောင်လေးတွေကြောင့်လည်းဒီအစာစိတ်တင်နိုင်တယ်နောက်တစ်ခါ E-coli တို့ဆာမိုနဲလာကမ်ပိုင်လိုဘက်တာတို့ကြတော့ဟိုမတန့်ရှင်းတဲ့အဲအစာတောက်တွေရေတွေတောက်ပြီးမယ်နောက်ပေါ့နော်အသားစိမ့်တွေစားမိမယ်ဒါခါကြလို့ရှင်လည်းနှိုးတွေပါရင်နှွားနှိုးတွေကိုလေသေချာမချက်ထားဘူးပေါ့အဲ့လိုမျိုးမကြိုချက်ထားရတဲ့တောက်ပြီးမယ်ဆိုရင်လည်းဖြစ်နိုင်တယ်နောက်ကြက်ဥတွေပေါ့နော်အဲနောက်တစ်ခါကျတော့ Listeria ဆိုတဲ့အကောင်လေးကြတော့ကြာရှည်ခံထားတဲ့ဖြစ်စည်းတွေပေါ့အစာတောက်တွေဥမာ Cheese တို့ဘတ်တို့မှာဆိုလို့ရှိရင်အဲ့အရာတွေကဟိုကြာလာလို့ရှိရင်ဒီ Listeria ဆိုတဲ့အကောင်ပေါက်ပြီးတော့ဒီလိုအစာအဆိတ်တင်တာတွေဖြစ်စီရယ်ပေါ့နော
်ဝမ်ပြက်ဝမ်လျှော်ယောဂဟာတာမယောဂတစ်ခုဖြစ်ပေမဲ့ထိရောက်တဲ့ကုသမှုတွေကိုမရရှိခဲ့ဘူးဆိုရင်အသက်တည်ဆုံးတဲ့အထိယောဂပြတ်ထန်နိုင်ပါလေခလိငယ်လေးတွေဟာဝမ်ပြက်ဝမ်လျှော်ယောဂကြောင့်ဖြစ်တဲ့အသက်ဆုံးရှုံးမှုတွေကိုလူကြီးတွေထက်ပိုပြီးကြုံတွေ့ရနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာနေမေသူကပြောပါလေ
ဝမ်ပြက်ဝမ်လျှော်ယောဂဖြစ်တဲ့အခါကျလို့ရှိရင်ကျွန်တော်ခန္ဓာကိုယ်ရရေရဲတက်စားတဲ့ရေဆုံးရှုံးသွားတယ်တကယ်လို့ဆုံးရှုံးမှုတွေများသွားတယ်ဆိုလို့ရှိရင်တော့အသက်သေဆုံးတဲ့အချိန်ကိုဖြစ်ပေါ်လာတယ်။အခုကဒီဝမ်ပြက်ဝမ်လျှော်ယောဂကြောင့်မလို့ဟာရချုပ်ချက်မှုတွေဘယ်လိုဖြစ်သွားနိုင်လဲ။အဲ့တော့ဒီဝမ်ပြက်ဝမ်လျှော်ယောဂဖြစ်တဲ့အခါကျတော့ဒီဆာသမျှအစာအသောက်တွေဟာရဓာတ်တွေဘုံတော့ကဒီစနားကဝမ်းနဲ့အတူတစ်ခါလဲပါသွားတဲ့အခါကျတော့စိုးရိမ်မှုအားနည်းသွားတယ်။စနားကဘာမှမရဘူးဆုံးရှုံးသွားတယ်။နောက်တစ်ခုကကျတော့ဒီဝမ်ပြက်ဝမ်လျှော်ယောဂဖြစ်နေဆိုလို့ရှိရင်ခလေးတွေကတိတ်မဆာတော့ဘူးဆာမဆာတော့မတောင်းတော့ဘူးအဲဒီခါကျတော့ဝမ်ပြက်ဝမ်လျှော်ယောဂကိုပို့ပြီးတော့ဝမ်ပြက်ဝမ်လျှော်ယောဂကြောင့်မျိုးအဟာရချုပ်တဲ့မှုတွေပို့ပြီးတော့ဖြစ်လာတယ
်မတန်ရှင်းတဲ့ရေနဲ့အစာအသောက်တွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂနဲ့အစာအဆိတ်တင်တဲ့ယောဂတွေအပြင်အစာရင်နာဖြစ်စေတဲ့ယောဂပိုးတွေလည်းကုသခဲရနိုင်တယ်လို့အစာရင်နဲ့ဦးလန်းချောင်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိမ်းမြင့်ကပြောပါတယ
်သူကနေသူကိုကုသနေတဲ့အစာအသောက်တို့ရေတို့တစ်ဆင့်ကူတယ်မတန်ရှင်းတဲ့အစာအသောက်တို့မတန်ရှင်းတဲ့ရေတို့ထင်ကောင်းနာတဲ့ဟာကြီးတော့မစင်လက်ထိတာအစာအသောက်တွေဆိုရင်ကုနိုင်တယ်ကျင်နာတဲ့အစာအသောက်တွေရှောင်ဖို့ကောင်းတယ်
ဝမ်ပြက်ဝမ်လျှော်ယောဂနဲ့အစာအဆိတ်တင်ယောဂတွေဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်နေ့စဉ်စားတောက်တဲ့အစာအစာနဲ့တောက်ရည်တွေဟာသ တရှင်းစင်ကြယ်ပြီးယောဂကင်းစင်နေဖို့လိုအပ်ပါတယ်။တောက်ရင်နဲ့အစားအစာတွေကိုတရှင်းစင်ကြယ်အောင်ဘလူးခီးဆိုက်ပြင်ဆင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဆန်းဤထက်ကအခုလိုပြောပါလဲ
။အစားစိတ်တင်မဖြစ်အောင်တော့ညီမပထမဆုံးဒီဟင်းချက်မဲ့သူပါပေါ့နော်။အဓိကလက်ကိုတေချာစေကျော်တန့်စင်ရမယ်။နောက်ပြီးလို့ရှိရင်အသားသိန်းတွေပါလို့စားအောင်ရှောင်ကျင်းရမယ်။တေချာဟိုအသားတွေဆိုလည်းနူးနေအောင်ချက်ပြုတ်ရမယ်။ရေဆိုလည်းကြိုချက်တောက်ရမယ်။နွားနှုတ်တွေဆိုလည်းတေချာကိုကြိုချက်ရမယ်။နော်။နောက်တစ်ခါ cross contamination ပေါ့။ကျွန်တော်တို့အသားသိန်းချက်ထားတဲ့မတက်တဲ့လောက်ထားတဲ့အိုးတွေတပါးတွေလည်းနောက်တစ်ခါထက်ချက်မယ်ဆိုလို့ရှိရင်တေချာစေကျော်ပြီးမှချက်တင်တယ်ပေါ့နော်။နောက်တစ်ခါကျတော့လေအဲဟိုအဓိကတော့ personal hygiene ပေါ့အကုန်လုံးတန့်ရှင်းစင်ကြယ်အောင်နေမှာပဲဒီလိုအစာအစိတ်တင်တာကိုကာကွယ်ပေးနိုင်ပါတယ်
။ဝမ်းမြောက်ဝမ်းလျှော်ယောဂမဖြစ်စေဖို့အတွက်ရေကိုကြိုချက်တောက်သုံးမှုလိုအပ်တဲ့အပြင်ပတ်ဝန်းကျင်မှာရှိတဲ့အိမ်သာနဲ့အညစ်အကြေးတွေကိုလည်းတန့်ရှင်းတက်ရအောင်ပြုပြင်ပြောင်းလဲပေးဖို့လိုတယ်လို့ဒေါက်တာနေမျိုးသူကပြောပါတယ
်။ရေမှာဆိုရေကိုကြိုချက်တောက်မယ်တန့်ရှင်းတဲ့ရေကိုတောက်မယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီပတ်ဝန်းကျင်တန့်ရှင်းအောင်ဆိုတော့ဒီအိမ်သာရင်းလုံးအိမ်သာဒါနဲ့ဖြင့်ဒီစကြအုံပြုမယ်။နောက်တစ်ခါကျတော့ရှင်ဒီအုံပြုတဲ့ရေတွင်းရေခံတွေကိုလည်းပဲဒီယောဂပုံမှန်ဒီငွေဝင်ရောက်နိုင်အောင်လုပ်အတွက်ဒေချာစီစဉ်ပြီးတော့ထားရှိမယ်။ဒေတာနဲ့ဝေးအောင်လို့ကျွန်တော်တိစောက်ထားမယ်။နောက်တစ်ခါကျတော့ရှင်ကျွန်တော်ဒီတကိုးရေတန်ရှင်းဖို့ပေါ့နော်။အတင်းချင်းလေးပြီးတာနောက်တစ်ခါကျွန်တော်တို့အစာမစားနိုင်ဖြစ်ဖြစ်အစာစားပြီးဖြစ်ဖြစ်အနေကျေးတွေကံကြွေးပြီးဖြစ်ဖြစ်ဒါတွေမှာအများအားဆက်ပြမယ်လက်ကိုစင်ကြအောင်စင်မယ်။
အခုလိုမွေးရသည့်အချိန်ကာလမှာဝမ်းပြက်ဝမ်းလျှော်ယောဂဖြစ်ဖို့အခွင့်အရေးများအကြောင်းအစားအသောက်နဲ့တောက်သုံးရည်တွေကိုတက်ရှင်းစင်ကြယ်အောင်ကယူဆိုင်ကာဝယ်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါအပတ်စဉ်ဗုဒ္ဓဟူးနေ့ညတိုင်းတင်ဆက်ပေးနေတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာရေးသုံးသပ်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာလွတ်လပ်ပြီးအမိကိုခင်းတဲ့တာဝန်တည်တဲ့ပုဂ္ဂလိကမီဒီယာထွန်ကားရေးအလားအလာဘယ်လိုရှိပါသလဲဘယ်လိုအတားအဆီးတွေရှိနေပါသလဲအိမ်နီးချင်းနိုင်ငံတချို့ကအခြေအနေတွေနဲ့နှိုင်းယှဉ်ရင်ဘယ်အဆင့်မှရှိနိုင်ပါသလဲဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မီဒီယာရေးရာဌာနပါမောက်ခဂျန်နက်စ်ချီလ်နဲ့ဥကြော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ်
Media re nangan ye belai mu sne ye swin a lo lakkhan nai ma ga khnya
no ideally there should not be political bias
lakkhan nai ma lo shin nangan ye belai mu so da ma shi tin ma u belai mu so de niya ma tacha belai mu pounsan re le a myo myo shi ba de de nangan ye belai mu da ma ka ba u pai sai mu ne patat de belai mu media go bdu ga pai ne bdu ga chauk kai ni de so da ti bo lo at ba de ဒီဟာကိုထုတ်ဝေတဲ့နောက်ကွယ်မှာစီးပွားရေးအကျိုးအမြတ်တစုံတရာရှိနေသလားဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလားဒီမိုကရေစီထွန်းသစ္စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့တည်င်းတရက်ရဲ့အရင်းအမြစ်ကိုပရိသတ်ကဆန်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်ဒီတည်င်းဟာနိုင်ငံရေးဗက်လိုက်မှုစီးပွားရေးပျော်ကားတွေဆောင်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ်
တခုကမီဒီယာအနေနဲ့လူထုကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးလဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစည်းနှင်းတယ်လဲဆိုလည်းပြောပါဦးခင်ဗျာ
That's such a good question and it's such a complicated question
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်။လုံပိုင်ခွင့်လိုင်စင်လျှောက်ထားရမယ်ဆိုတဲ့ကိစ္စ၊ပိုင်ဆိုင်ခွင့်တောင်းခံရတာတို့၊နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့၊ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်အလက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါ။မြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်။ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပုံမရှုပ်ထွေးပါတယ်။ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ
်။ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိမ်ကြီးချင်းအစ်တောင်အခြားနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပေးပါဘယ်လိုတွေးရပါသလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစီအတန်းဟာ
Well it's very exciting to me to see
မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျွန်မတို့တိတ်ကိုအံ့အားသင့်ရပါတယ်တိတ်ပြီးတော့မြန်ဆန်တယ်2010တုန်းကကျွန်မမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ် 2012 မှာကျွန်မထပ်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူး ကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေဒါပေမဲ့ဒါဟာတိတ်ကိုကြီးမားတဲ့အကြောင်းလဲပါကိုဟာကိုစင်စါလောရတာတော့ရှိပါတယ်မီဒီယာဥပဒေသစ်အတန်လွဲ့ဥပဒေသစ်တွေရှိတာတော့သိပါတယ်ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်မလေးရှားကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင
်ဒါမှတည်းလက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကြံ့နေသေးတယ်လို့များဆိုနိုင်ပါလားခင်ဗျာ
I think it's moving along right with everybody
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပြက်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီးလို့ဝမ်းသာရပါမယ်ပြဿနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်အရေးအသွေးကောင်းကောင်းလုပ်ဖို့စီးပွားရေးအရာချမ်းချမ်းခံနိုင်ရမယ်အဲ့ဒါဟာအခက်အခဲကြီးတစ်ရပ်ပါပဲအင်ဒိုနီးရှားမှာဒီအတိုင်းပါပဲမြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နှီးဆက်တဲ့ခရိုနီတွေကပိုင်ထားကြတယ်ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်အရင်းနှီးပိုတောက်နေဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိပ်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒါမြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမစင်နိုင်ဘူးဖြစ်နေဆိုတော့ဒီပုဂ္ဂလိကမီဒီယာတွေပုံမှုပြီးတော့တွင်ကျယ်လာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကဒါကိုနောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုလို့ထင်ပါသလားခင်ဗျာ
Well, as you know, the American model is that we don't want to get...
ဒီတဲ့အတိုင်းပါပဲ။ဒီအမေရိကမှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိန်းချုပ်ခွင့်အာဏာဗန်နီးနဲ့မှမပေးချင်ကြပါဘူး။ဆိုတော့အစိုးရဆိုတာမီဒီယာကိုထိန်းချုပ်ခွင့်မရှိသင့်ပါဘူး။အဲ့လိုပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်။ပိုင်ဆိုင်မှုကိုထိန်းချုပ်တာလည်းဒီသဘောပါပဲ။ခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေ။ဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ်။အလားတူစွာပဲမွတ်စလင်မို့လို့ပိုင်ဆိုင်ခွင့်မရှိဘူးဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလဲဖြစ်လာနိုင်ပါတယ်လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ
်တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့စရာကတော့အဝေးကြီးပါဒါကကျွန်တော်လည်းနားလည်ရပါတယ်နှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့ဒါပေမဲ့ကျွန်တော်အဓိကပြောချင်တာအင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်ရဘူးပဲကျွန်တော်အဓိကစီးကြည့်ပါတယ်အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုစီးသေးလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိတောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ
I think that Indonesia has really eliminated the most of
the Okay Indonesia နိုင်ငံမှာတော့မီဒီယာပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ Indonesia မှာမီဒီယာသမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူး။အဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စ၊ဈေးကွက်ကိစ္စတွေသာဖြစ်ပါတယ်။မလေးရှားမှာကြတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်။ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့စွဲဆိုနိုင်တဲ့ပြည်ထရေးဝန်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျမတို့ထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမီးဖို့လဲတိတ်တတိထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲတဖြည်းဖြည်းကြော်လွားသွားနိုင်လိမ့်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်အခြေအနေကအတော်ရှုပ်ထွေးပါတယ်ရှင်မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်သတင်းတောက်တွေအပေါ်ပြစ်မှုဆိုင်ရာကန့်သက်ထားတာတွေမရှိသင့်ပါဘူးအစိုးရမကြိုက်တာတစ်ခုကိုရေးသားထုတ်ဝေတယ်ဆိုတာပြစ်မှုမဟုတ်ပါဘူးသတင်းတောက်ကသတင်းတောက်အလုတ်လုတ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင
်နောက်တစ်ခုကမြန်မာနိုင်ငံမှာဆိုရှယ်မီဒီယာတွေအများကြီးပေါ်ထွက်လာပါတယ်ကူဆိုတော့ဒါကိုမှန်မကန်ကစမ်းသပ်ဖို့သိရကြည့်ရထင်ပါတယ်ဆိုရှယ်မီဒီယာမှာမှန်မကန်ရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပဋိပက္ခတွေခိုက်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီညမှာလူမှုအနေနဲ့ဒီလိုလူမှုမီဒီယာကွန်ရက်ပေါ့လေ social media network တွေကိုမှန်မှန်ကန်ကန်ချင်းချင်းတက်လာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well, I think again that's a long term process. And actually, I believe that journalists.
ဟာလည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လိုပဲထင်ပါတယ်။သတင်းတော်တွေကိုယ်တိုင်ဒီကိစ္စကိုပါဝင်ဆောင်ရွက်တင်တယ်လို့ကျွန်မထင်ပါတယ်။ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုတခြားလူတွေထက်သတင်းတော်တွေကအသိဆုံးပဲလို့ထင်ပါတယ်။တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်လက်တွေဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှာမဟုတ်ပါဘူး။ဒါကြောင့်သတင်းသမားတွေကိုယ်တိုင်လူထုကိုရှင်းပြရမယ်။သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူး။ဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်။လူထုအနေနဲ့သတင်းအချက်လက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်။အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်။မကောင်းတဲ့ဖြစ်ရဆိုရင်ဥပမာလူတိုင်းဝိုင်းတွေချာပြိပခါတွေဖြစ်လာရင်သတင်းမောင်ချထားခြင်းကြတယ်တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကတိတ်တွင်ကျယ်နေပါတယ်ဘယ်အရာကိုမှထိမ့်ချုပ်ထားလို့မရနိုင်တော့ပါဘူးလျှို့ဝှက်ချက်ဆိုတာလည်းမရှိတော့ပါဘူးသတင်းတော်တွေကလည်းအမှန်ကိုဖော်ထုတ်ရမယ်အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြချရမှာဖြစ်ပါတယ်ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟလတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်
တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေကောလာဟလမဖြန့်နှံ့အောင်ဆိုပြီးတော့ထိန်းချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်းတွေကထိန်းချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါလားအလုပ်ဖြစ်မယ်လို့ထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ်2010မှာရောက်သွားတုန်းကအင်တာနက်ကိုထိန်းချုပ်ထားတဲ့အီးမေးလ်တောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်။ကွန်ပျူတာသိကျွမ်းကြပါတယ်။ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်။ပိတ်ပင်ထိန်းချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူး။ Social media ဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီးလူတို့ကိုပညာပေးဖို့လိုအပ်ပါတယ်။ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်၊စစ်ဆေးနိုင်ရမယ်။Journalism ဆိုတာဟာလေခိုင်လုံမှန်ကန်မှုကိုစစ်ဆေးရတာဖြစ်ပါတယ်။ကောလာဟာလာကိုထုတ်လွှင့်တာဟာ Journalism မဟုတ်ပါဘူး
။ဆိုတော့အင်ဒိုနီးရှားနိုင်ငံမှာရောဒီလိုတားဆီးထိန်းချုပ်ထားတဲ့မီဒီယာဘဝကနေပြီးတော့ပွင့်လင်းလွတ်လပ်တဲ့မီဒီယာအဖြစ်ကိုဘယ်လိုပြောင်းလာသလဲဆိုတာလည်းပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပြပါအောင်ကျွန်တ
ော် It's taken a long time but I believe that actually now Indonesia has
ဟုတ်ကဲ့အချိန်အကြာကြီးယူခဲ့ရပါတယ်။အင်ဒိုနီးရှားဟာဒေသတွင်းမှာသတင်းလွတ်လပ်မှုအရှိဆုံးနိုင်ငံဖြစ်နေပြီလို့ဆိုနိုင်မယ်ထင်ပါတယ်။ပထမအဆင့်ကတော့ဥပဒေတရက်ပြဋ္ဌာန်းလိုက်တယ်ဒါပေမဲ့အစပိုင်းမှာပြည်မှုဆိုင်ရာဥပဒေနဲ့ထိတ်တိုက်တိုးတာတွေတော့ရှိခဲ့ပါတယ်မြန်မာပြည်မှာလိုပါပဲအတရေဖြတ်မှုပုံမှန်တွေလှုံ့ဆော်မှုပုံမှန်တွေလိုပြည်မှုပုံမှန်တွေနဲ့မညီစွန်းအောင်ဒီပုံမှန်တွေကိုမီဒီယာဥပဒေသတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖယ်ထုတ်ပစ်ဖို့လိုအပ်ပါတယ်ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်အနာပိုင်းတွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ထက်လူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြောထောင်ပေးဖို့လိုပါတယ
်မြန်မာမီဒီယာအခြေအနေနဲ့အလားအလာအပေါ်မှာဆွေးနွေးသုံးသပ်တင်ပြထားတဲ့ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပါရှင်အခုတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ
်။အရာရှိများရှင်တခါကြီးနေကြီးနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေသေးမှာပဲ။အိမ်ကြီးချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါတယ်။မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းပြည်အတွက်လက်တွေ့အကျိုးများနိုင်ပါသလဲအချက်တဲချာမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲစွာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American အသံမြန်မာဘာသာရဲ့
တိုင်ရိုက်လီလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေညတိုင်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်အတွင်းအားကစားသတင်းစီစဉ်ကိုအလှည့်ပေးကြအောင်ပါ။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်။
ဘာသာနာရနိုင်မှာ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆာအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကျေးဇူးတစ်ခုစွခုထားပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့လိုဗူးတင်းကအမပေးစရာထိတ်ကနေဦးဆောင်နေပါတယ်။တောင်ကိုရီးယားနိုင်ငံကတော့ပေါ်တူဂီကွင်းလယ်လူဟောင်ဘောလိုဘန်ဒိုကိုလက်ရွေးစင်အသင်းနီးပါးဖြစ်နေခန့်လိုက်ပါတယ်
။ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
လူနီရှားနိုင်ငံမှာကျင်းပနေတဲ့ဆက်ရှိကြိမ်မြောက်အာရှကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကျေးဇူးတင်တစ်ခုစွခုထားပါတယ်။ဩဂုတ်လ16ရက်နေ့ကနေစက်တင်ဘာ2ရက်နေ့အထိမြို့တော်ဂျကာတာနဲ့ပလမ်ဘတ်မြို့တွေမှာကျင်းပနေတဲ့ဒီအာရှကစားပြိုင်ပွဲမှာပိုက်ကျော်ချင်းမှာမြန်မာအမျိုးသမီးအသင်းကကျေးဇူးတင်စွခုထားပြီးတော့ဝူရှူပြိုင်ပွဲမှာလည်းငိမ့်ချန်ကိုကူကကျေးဇူးတင်တစ်ခုကိုစွခုပေးထားပါတယ်ခင်ဗျာ
။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီတစ်ပတ်ကစားကြတာမှာမန်စီးတီးအသင်းတည်ကျသွားတာကြောင့်လီဗာပူးဟာအမပေးစရာထိတ်ကနေဦးဆောင်နေပါတယ်။လီဗာပူးနဲ့ဘရိုက်တန်တို့အန်ဖီမှာကစားတာမှာအီဂျစ်တိုက်စင်မူဆာလာရဲ့တလုံးတည်းသောအနိုင်ကိုနဲ့လီဗာပူးကတကူးကိုမရှိနဲ့နိုင်သွားပါတယ်။ဒါသည့်အဖွင့်ပွဲနှစ်ပွဲစလုံးကိုရှုံးထားတဲ့အာစနယ်ကတော့ဒီတစ်ပတ်မှာဝက်ဆမ်နဲ့ကစားခဲ့ရပြီးတော့အာစနယ်က3ဂိုးတကူးနဲ့နိုင်သွားပါတယ်။ဒါဟာနီးပြတဲ့ Unai Emery လက်ထက်မှာပထမဆုံးနိုင်လိုက်တာလည်းဖြစ်ပါတယ်။ဝက်ဆမ်ကကိုကိုကိုတကူးသွင်းတာအပဝင်အာစနယ်တို့ဂိုးတွေကိုတော့ Montreal နဲ့ Welbeck တို့ကသွင်းခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးအာဆနယ်နည်းပြောက်နိုင်ရမီပြောတာကတော့
we are happy and happy is the first leap to
point Man City ရဲ့ချက်စီးကိုပထမနှစ်ပွဲရှုံးပြီးတဲ့နောက်အခုလိုမျိုးသုံးမှတ်ရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်ဒီနေ့ကျွန်တော်တို့နိုင်ဖို့လိုပြီးတော့ပရိသတ်တွေကိုဒီပွဲမှာသုံးမှတ်ယူပြဖို့လိုပါတယ်ဒါကဒီပွဲမှာကျွန်တော်တို့ရဲ့ပထမယူမှန်းချက်ပါဒါပေမဲ့ကျွန်တော်တို့ဒီတက်ပိုကောင်းဖို့လိုသေးတယ်ဆိုတော့ကရှင်းပါတယ်ဒီနေ့ဂိုးပေးလိုက်ရတယ်လို့သိမ့်မဖြစ်ဖို့လိုပါတယ
် Champion Man City ကတော့ဒီတစ်ပတ်မှာ Wolf နဲ့ကစားခဲ့ရပြီးတော့တကိုးစီတည်ချသွားပါတယ်ဒီဘက်ဒီကြားရတဲ့ပတ်သက်ပြီးမန်စီးတီးနည်းပြပက်ဂေါ်ဒီယိုလကတော့
When I said in the previous press conference for my experience like a manager
ဒီကနေ့ရှင်းပွဲတုန်းကကျွန်တော်ပြောသလိုပါပဲကျွန်တော်တွေ့ကြုံရတော့အခုလိုမျိုးချိန်မျိုးမှာကစားတဲ့ပထမပွဲတွေဟာအများကြီးခက်လိရှိပါတယ်အထူးဖြစ်တော့တန်းတက်လာတဲ့အသင်းတွေနဲ့ပါဒီလိုအသင်းတွေနဲ့အစောပိုင်းမှာမကစားချင်ပါဘူးအဲ့စားနိုဝင်ဘာဒီဇင်ဘာလလောက်မှကစားချင်ပါတယ်ဘာလို့လဲဆိုတော့သူတို့ကစိတ်ဓာတ်ရန်တက်ကြွနေတာပါပြီးတော့သူတို့မှရန်တော်တဲ့နည်းပြရှိပြီးတော့ချန်ပီယံရှစ်မှာသူတို့လုပ်ခဲ့တာကအလွန်ချီးကျူးဖို့ကောင်းပါတယ်
ကျန်တဲ့ပွဲစဉ်တွေမှာတော့ဘုံပေါင်းနဲ့ Everton တို့9ဂိုးစီတည်ကြပြီးတော့ Hull City နဲ့ Cardiff တို့6ဂိုးရှိတည် Leicester က Southampton ကို9ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာကျောင်းမလုံးသတင်းတွေမှာတော့ Tottenham ကိုသမား Hugo Lloris ကိုရက်တော့ပြီးကားမောင်းတဲ့အတွက်လန်ဒန်မြို့အလယ်ပိုင်းမှာ August 24ရက်နေ့ကဖမ်းဆီးလိုက်တယ်လို့ Britain ရဲ့တပ်ဖွဲ့ကကြေညာခဲ့ပါတယ်လူသင်းကဂျမန်ဂိုသမားလော်ရက်စ်ကေရီယက်စ်ကိုတူရကီနိုင်ငံကဘရှိတက်စ်အသင်းကိုနှစ်နှစ်အငါးစာချုပ်နဲ့ငှားလိုက်တယ်လို့လေဦးကကြေညာပါတယ်လေဦးကဒီနေ့မှာဘရာဇိုဂိုသမားအယ်လစင်ကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ကြေးပေးခေါ်လိုက်ပြီးတဲ့နောက်အခုလိုအငါးချလိုက်တာလည်းဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကပေါ်တူဂီကွင်းလယ်လူဟောင်ပေါ်လိုဘန်ဒိုကိုတောင်ကိုရီးယားလက်ရေးစင်ဘောလုံးအသင်းနီးပြဖြစ်နေခန့်လိုက်ပါတယ်ဘန်ဒိုကိုတောင်ကိုရီးယားနီးပြဖြစ်လေးနှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးရှင်းနေမှာကျင်းပမယ်အာရှဘောလုံးပွဲနဲ့ကာတာနိုင်ငံမှာကျင်းပမယ်2022ကမ္ဘာဖလားဘောလုံးပွဲခြေစစ်ပွဲအောင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုခန့်လိုက်တာပါ။ဒေါင်ကိုရီးယားနီးပြဖြစ်လာတဲ့ပတ်သက်ပြီးဘန်တိုကတော့
Fake será un projeto longo donde
ဒါကရရှိစီမံကိန်းမှာဒါပေမဲ့ဒါကအာရှဖလားနဲ့ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့အတွက်တောင်မဟုတ်ဘဲနဲ့တောင်ကိုရီးယားဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အခွင့်အလမ်းတစ်ခုလို့ကျွန်တော်ယူပါတယ်။ပါရမီထူးချုံပြီးတော့အနာဂတ်အတွက်မျှော်မှန်းနိုင်တဲ့လူငယ်ကစားသမားတွေအများကြီးရှိတာကြောင့်လူငယ်ကစားသမားတွေကိုအခွင့်အရေးပေးသင့်တယ်လို့ထင်ပါတယ်
။ဘန်ဒိုကတော့တောင်ကိုရီးယားအသင်းကိုအခုထပ်ပို့ပြီးတွန်းတတိုက်တိုက်ရဲရဲတင်းတင်းကစားတဲ့အသင်းမျိုးဖြစ်စေချင်တယ်ဆိုပြီးတော့လည်းပြောပါရစေခင်ဗျာ
။အာဆနယ်နီးပြဟောင်းအာဆန်ဗင်ဂါကိုလိုက်ဘေးရီးယားနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ပွဲကိုချီးမြှင့်လိုက်ပါတယ်။လိုက်ဘေးရီးယားသမ္မတဂျော့ဂျ်ဝီယာကသူ့ရဲ့နီးပြဟောင်းကိုအာဖရိကဘောလုံးလောကကိုအကျိုးပြုခဲ့တာတွေကြောင့်ဆိုပြီးပြီးခဲ့တဲ့တောက်ကြံတွေကလီစုကိုချီးမြှင့်ခဲ့တာပါအ
အသမင်းကဟာမော်နဂိုနီးပြလုတ်ခဲ့တော့ကဂျော့ရှ်ဝီယာကို1988ခုနှစ်မှာခေါ်ယူခဲ့ပါတယ်။ဝီယာဟာ1995ခုနှစ်မှာတော့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုနဲ့ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုတွေကိုရခဲ့ပါတယ်။နော်။အသက်86နှစ်ရှိဖြစ်တဲ့ဘရာဇီးလဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟိုဇေးမာရီယာမရင်းကိုဖီဂါအဂလီလိုက်စားမှုရှုပ်တော်ပုံတွင်လက်ပိတ်လက်ယူမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့ထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်။ကောင်းကြီးသတင်းမှာတော့လာမယ့်နိုဘာလာကျရင်အမေရိကန်နိုင်ငံလတ်စ်ဗေးဂတ်စ်မှာကစားဖို့ပြင်ဆင်နေတဲ့အမေရိကန်ကကမ္ဘာကျော်ကောင်းကြီးသမားတိုက်ဂါ-ဝုဒ်စ်နဲ့ဖိလ်မီကယ်ဆန်တို့ရဲ့ဒေါ်လာ၁၀သန်းနဲ့ချိန်မှန်မှာပုံမှန်ဆက်ရှိခြင်းအပြင်သူတို့နှစ်ယောက်ဟာ longest drive နဲ့ nearest pin တို့လိုပြိုင်ဆိုင်မှုတွေကိုလည်းထည့်သွင်းသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြထားတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။တင်ကြတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်ဒီတစ်ပတ်အတွက်အပတ်စဉ်ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်စဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေပြီးတော့ပြန်လည်နှาศင်နိုင်ပါတယ်။မနေ့ပြန်ကြာတာပြင်းနေမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကအစီအစဉ်တွေကိုတော့လိုင်းတိုမီတာ32 40နဲ့58တို့ကနေပြီးတော့ဓာတ်ရိုက်ဖန်ယူနှาศင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်။
မြန်မာအမေရိကန်လွတ်လပ်စွာကွန်ထရီသဘောတူညီချက်နက်တာကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေရင်မှာပဲအဖို့အမေရိကန်နဲ့ကနေဒါနိုင်ငံကဆက်ဆက်ညီနေသူတွေဝါရှင်တန်မှာတိတ်တိတ်ဆွေးနွေးညီနေနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကွန်ထရီသဘောတူညီချက်တွေဒီသတင်းပတ်တွေရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။ကွန်လန်ဒူအမေရိကန်ထက်လက်တော်အမတ်ဂျော်မကင်းကိုခုံပြတဲ့အောက်မေဘွယ်ခန္ဓာတွေကိုနှစ်ပေါင်း30ကျော်လွတ်တော်မှာသူကိုစားပြုခဲ့ရာအရီဇိုနာပြည်နယ်မှာဒီနေ့ပဲစတင်နေပါပြီ။ပြည်နယ်မျိုးတော့ဖီနစ်မျိုးကလွတ်တော်အဆောက်အုံမှာတည်ထောင်ခန္ဓာတစ်ခုချင်းပါခုံပြပြီးဒီနောက်မှာတော့အများပြည်သူကိုကာရဝါပြုဝင်ပေးမှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပိုင်းကျန်မှာပဲတောက်ကိုရီးယားနဲ့ဖူးတွဲစီလိချင်းမှုတွေရှင်းနေတဲ့ပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့ຫນွေရီမှာဖူးတွဲစီလိချင်းမှုဆိုင်းငံ့ထားတာဖြစ်ပေမဲ့အကန့်အသတ်မရှိရပ်ဆိုင်ဖို့ကတိပြုထားတာမဟုတ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကမနေ့ကကပဲပြောဆိုထားတာပါ။ဒီမှာငါကလူခွင့်ရချုပ်ပါမှုတွေအတွက်ဝေဖန်ခံရပေမဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ညင်ရေးဆုကိုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ဒီနေ့လာနေ့ကထုတ်ပြန်တဲ့စီရင်ခံစာမှာရခိုင်ပြည်နယ်ကပြည်ထောင်နေတဲ့ဖြစ်ခဲ့တဲ့ပိပကတ်တွေအတွင်းလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတော်တော်လူခွင့်ရချုပ်ပါမှုတွေကျူးလွန်ကြောင်းနဲ့ဒေါ်ဝန်ဆန်းစုကြည်ကလည်းအစိုးရကောင်းဆောင်တူဖြစ်ဟန်တားဖို့ပြုတ်ခွက်ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်တာနာညွန်ချင်းမှုအော်လပ်ကျော်လတ်စလပ်ကတော့နိုဘယ်ဆုရှင်တူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းဖို့ပြဋ္ဌာန်းထားတာမရှိရောစီအန်သတင်းဌာနကိုပြောဆိုခဲ့ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးသွားတာပါ။
ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဘင်စီဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို9ဒိုမီတာ25 32 51နဲ့9လက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.